မြန်မာနိုင်ငံမှာအကြမ်းဖက်အနှင်းနှင်းဓာတ်တွေရပ်တန့်ပြီးတည်ငြိမ်မှုပြန်လည်ရရှိစေအတွက်အာဆီယံထိပ်သီးအရေးပေါ်အစည်းအဝေးကျင်းပပေးဖို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတောင်းဆိုလိုက်သလိုမလေးရှားဝန်ကြီးချုပ်မူဟီဒင်ယာဆင်ကလည်းဒီတောင်းဆိုမှုကိုထောက်ခံလိုက်ပါတယ်။ထိုင်းဝန်ကြီးချုပ်ယုံအကြံပေးပန်ဒီတန်ဝတ္တနာယဂွန်ကတော့သူတစ်ပါးပြည်တွင်ရေမဆက်ဖက်တဲ့မူရှိတဲ့အာဆီယံအတွက်စင်ကာပူမှုတွေအများကြီးရှိနိုင်ပေမဲ့အခုမြန်မာအရေးကိစ္စမှာတော့ရှေ့ဆက်လုပ်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။ကိုဝင်းမင်းဆက်သွယ်မေးမြန်းထားပါတယ်
။ဟုတ်ကဲ့အခုလိုအင်ဒိုနီးရှားသမ္မတရဲ့အရေးပေါ်တောင်းဆိုချက်ပထမဆုံးအဆင့်ဆဖြစ်လာမဲ့ပုံကိုထိုင်းဝန်ကြီးချုပ်ယုံလုံခြုံရေးအကြံပေးကော်မတီဥက္ကဋ္ဌပမောက္ခပန်နီထန်ဝတ္တနယာဂွန်က
I think ASEAN members Thailand included
ကျွန်တော်ထင်ပါတယ်လက်ရှိမြန်မာနိုင်ငံဖြစ်နေရတွေကိုအဆင့်မြင့်အာဆီယံအစည်းအဝေးမှာဆွေးနွေးနိုင်ဖို့အခုတောင်းဆိုတာနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံအပါအဝင်အာဆီယံနိုင်ငံတွေအနေနဲ့လက်ရှိအာဆီယံဥက္ကဋ္ဌဘရူနိုင်းနိုင်ငံစီကနေလက်ညှိုးချက်ကိုစောင့်မှုလိုပါတယ
်အဲ့ဒီတော့ဒီထိပ်သီးဆွေးနွေးပွဲဖြစ်လာဖို့အဓိကလိုအပ်ချက်ကိုထိုင်းနိုင်ငံချူလာလောင်ကောတက္ကသိုလ်နိုင်ငံရေးသိပ္ပံကျောင်းနိုင်ငံတကာဆက်ဆံရေးဌာနကပမောက္ခလည်းဖြစ်တဲ့ပန်နီထန်ကပဲ
Having a high level meeting to discuss this
အခုလိုမြန်မာကိစ္စဆွေးနွေးရေးအဆင့်မြင့်ဆွေးနွေးပွဲဖြစ်လာဖို့ကအနည်းဆုံးအာဆီယံနိုင်ငံအများစုရဲ့အားလုံးသဘောတူထောက်ခံချက်ရဖို့လိုပါတယ်သိတယ်မလားအာဆီယံမှာကအားလုံးသဘောတူညီချက်ကရေးပါတယ်လေဒါကြောင့်လက်ရှိအာဆီယံဥက္ကဋ္ဌအနေနဲ့မြန်မာအကြက်တဲတခုတည်းကိုအခုလိုဆွေးနွေးဖို့ဖြစ်နိုင်မလားဆိုတာတခြားအာဆီယံနိုင်ငံခေါင်းဆောင်တွေနဲ့အလွတ်တဘောစတီးခေါက်ဖလှယ်ဖို့အထူးအရေးကြီးပါတယ်။ဘာလို့လဲဆိုတော့ဝင်ရောက်မဆွတ်ဖက်ရေးမှုကလည်းရှိနေတယ်လေ
။ဒီနေရာမှာအာဆီယံဥက္ကဋ္ဌအနေနဲ့ဘာအဓိကစလုပ်ဖို့အရေးကြီးတာကိုလည်းအရင်ထိုင်းဝန်ကြီးချုပ်ပြောခွင့်ရလဲဖြစ်တဲ့ပန်နီထန်ကပဲ
။ Situation in Myanmar is unprecedented.
မြန်မာနိုင်ငံကအခြေအနေကမကြုံစဘူးပြင်းထန်ပါတယ်။လမ်းမပေါ်မှာထိတ်တိုက်ရင်ဆိုင်မှုတွေဖြစ်နေပြီးအသက်ဆုံးရှုံးမှုတွေပါကြုံနေရတာကိုနိုင်ငံတကာမှတွေ့နေရပါတယ်။ဒါကြောင့်လာမယ့်ရက်ပိုင်းတွေအတွင်းမှာအာဆီယံဥက္ကဋ္ဌအနေနဲ့သူ့ရဲ့ခေါင်းဆောင်ဖြစ်နေမှုကိုအသုံးပြုပြီးမြန်မာအခြေအနေကိုကူညီပေးဖို့အာဆီယံအဖွဲ့ဝင်အားလုံးလက်ခံနိုင်မယ်ဖြစ်နိုင်ခြေတစ်ခုကိုကြိုးပမ်းညှိနှိုင်းမှုလုပ်ရေးကအရေးကြီးလာပါတယ်
။ဒါအပြင်မကြာသေးခင်သတင်းပတ်တွေကထွက်လာခဲ့တဲ့အာဆီယံခေါင်းဆောင်တွေရဲ့ပူးတွဲကြေညာချက်ကလည်းအထောက်အကူပြုနိုင်တယ်လို့ပန်နီထန်ကဆက်ပြောပါတယ်။
They are very clear that their concern
ဒီအာဆီယံခေါင်းဆောင်တွေအနေနဲ့ဒီအကြမ်းဖက်နေတာတွေပေါ်သူတို့ရဲ့စိုးရိမ်ချက်ကိုရှင်းရှင်းလင်းလင်းပြောထားပြီးမြန်မာဘက်ကကူညီလိုအပ်ရင်ကူညီပေးနိုင်တာကိုလည်းပွင့်ပွင့်လင်းလင်းပြောထားပြီးသားပါ။မြန်မာနိုင်ငံမှာဒီမိုကရေစီပြန်ရရှိရေးလုပ်ငန်းစဉ်တခုပေါ်လာရေးကိုလည်းသူတို့ကမျှော်လင့်ထားကြပါတယ်။အဲဒီတော့အာဆီယံအနေနဲ့ရှေ့လာမယ့်ရေးကြီးတဲ့ရပ်ပိုင်းအနေငယ်အတွင်းမှာရှေ့ဆက်လုပ်ပေးနိုင်ဖို့မျှော်လင့်ရပါတယ်။တီချီထိခိုက်တာတွေများလာတဲ့အမျှအာဆီယံအနေနဲ့ပုံမြင်မြတ်လှုပ်ဆောင်ပေးဖို့ဖိအားတွေများလာနေပါတယ
်။အဲ့ဒီတော့အာဆီယံအနေနဲ့အခုမြန်မာကိစ္စမှာဆွေးနွေးပေးဖို့လှုပ်ဆောင်ရေးနှေးကွေးနေတယ်လို့တချို့ကစိုးရိမ်ကြပေမဲ့အထက်နိုင်ဆုံးကြိုးပမ်းနေချိန်မှာမြန်မာဘက်ကဘယ်အားလုံးအနေနဲ့လဲအာဆီယံကကူညီပေးရေးတောင်းဆိုဖို့အရေးပါတာအပြင်လက်တွေ့ကူညီနိုင်ဖို့လည်းပန်နီထန်ကအခုလိုရှင်းပြပါတယ
်။ It is critical actually.
ရေးကြီးဆုံးကတော့မြန်မာနိုင်ငံကပတ်သက်နေသူတွေအားလုံးအနေနဲ့ကြမ်းဖက်မှုတွေတစ်ဖက်နဲ့တစ်ဖက်မဖြစ်တော့အောင်အသေးချာကိုထိန်းသိမ်းပေးကြဖို့အထူးကိုပထမဆင့်အနေနဲ့ရေးကြီးနေပါတယ်။အခုလိုကြမ်းဖက်မှုတွေရပ်သွားပြီးမှသာပိုအစီအစဉ်တကျဖြစ်နိုင်တဲ့ဆွေးနွေးပွဲတွေတရားဝင်သဘောမျိုးအထိကျင်းပဖို့ဖြစ်လာနိုင်စေပါတယ်။အဲဒီတော့တချို့ဒေသတွေမှာဒီကြမ်းဖက်မှုတွေစကြဆင်းတာဖြစ်လာရင်တော့မျှော်လင့်ချက်ကောင်းလာနိုင်ပါတယ်
။ဒါအပြင်လက်ရှိအချိန်မှာမြန်မာရေစိန်ခေါ်ချက်ဖြစ်နေတာတခုကိုလည်းပန်နီထန်က
The challenge is of course
စိန်ခေါ်ချက်ကတော့မြန်မာနိုင်ငံထဲကဘက်အားလုံးအနေနဲ့အခုချိန်မှာဘလို့ရှေ့ဆက်ဖို့သဘောတူညီချက်တခုအလွယ်တကူရဖို့ခက်နေပုံရပါတယ်တကယ်တော့ဘက်အားလုံးအနေနဲ့အကြမ်းဖက်မှုတွေရပ်ပြီးဆွေးနွေးတာတွေဆက်လုပ်နောက်အာဆီယံခေါင်းဆောင်တွေကိုဝိုင်းကူပေးဖို့ကူညီတောင်းရင်ဘုံသဘောတူညီချက်ရနိုင်ရင်တော့အရန်ကောင်းပါတယ
်တကယ်တော့အခုလိုအင်ဒိုနီးရှားနဲ့မလေးရှားခေါင်းဆောင်တွေအပြင်စင်ကာပူဝန်ကြီးချုပ်လီဆန်လုံအနေနဲ့လည်းမြမအရေးပေါ်စိုးရိမ်ကြောင်းအရင်ထုတ်ပြောခဲ့ပြီးတရုတ်နိုင်ငံကလည်းအာဆီယံရဲ့ဥဆောင်မှုကိုကူညီပေးဖို့ပြောထားပါတယ်။